ရုရှားမြန်မာနိုင်ငံစစ်တပ်ကြားကြီးမားတဲ့အတိုင်းအတာနဲ့စစ်ရေးဆန်ရပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်လို့မြန်မာနိုင်ငံမှာရောက်နေတဲ့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂီကစနေနေ့မှာပြောကြားကြောင်းရုရှားတပ်သတင်းဌာနမှဖော်ပြပါတယ်။ရုရှားနဲ့မြန်မာနိုင်ငံကြားတပ်မတော်တွေအပေါင်းလက္ခဏာဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတာကိုမြင်သားရကြောင်းနိုင်ငံစစ်တပ်ကြားပူးပေါင်းဆောင်ရွက်ရေး2016သဘောတူညီချက်ကပို့ပြီးတွန်းအားဖြစ်စေမှာဖြစ်ကြောင်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းမင်းအောင်လာနဲ့စနေနေ့ကတွေ့ဆုံခဲ့တဲ့ရုရှားကာကွယ်ရေးဝန်ကြီးကပြောတာပါရုရှားကာကွယ်ရေးဝန်ကြီးကိုဗိုလ်ချုပ်မင်းမင်းအောင်လိုင်ကနေပြည်တော်မှာဂုဏ်ပြုတက်ဖွဲ့နဲ့ကြိုဆိုခဲ့ပြီးသူတို့နှစ်ဦးရဲ့ဆွေးနွေးပွဲအတွင်းနိုင်ငံစစ်တပ်ကြားစစ်ဘက်နှီးပညာပူးပေါင်းဆောင်ရွက်ရေးကိစ္စအပါအဝင်လေ့ကျင့်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေရေးတဲ့နှစ်ခုကြားစစ်တပ်စစ်သင်္ဘောတွေအပြန်အလှန်လေပတ်ရေးတပ်မတော်နှစ်ရက်ကြားချစ်ကြည်ရေးခီးစဉ်အပြန်အလှန်လေပတ်ရေးနဲ့ချစ်ကြည်ရေးတွေတိုးမြင့်ဆောင်ရွက်ဖို့ဆွေးနွေးခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးရှိုဂီရဲ့အဆိုအရရုရှားနဲ့မြန်မာနှစ်နိုင်ငံစစ်တပ်ကြားပူးပေါင်းဆောင်ရွက်ရေးနဲ့ဆက်ဆံရေးတိုးမြင့်ဖို့အတွက်ရုရှားဘက်ကအစင်းနဲ့ဖြစ်နေကြောင်းပြောသလိုနှစ်ဖက်စစ်တပ်ကြားပုံမှန်အဆက်အသွယ်တွေရှိနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုအလေးထားတဲ့အနေနဲ့ရုရှားစစ်သင်္ဘောတွေမြန်မာနိုင်ငံစစ်ကမ်းကိုလာရောက်လည်ပတ်ဖို့ရှိသလိုမြန်မာစစ်သင်္ဘောတွေလည်းလာရောက်လည်ပတ်ဖို့ညွှန်လင်းကြောင်းရှိုဂီကပြောပါတယ်။မြန်မာတပ်မတော်နဲ့ဒီနှစ်နိုင်ငံစစ်တပ်ကြားစစ်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူစာချုပ်ကိုမြန်မာဒုကာကွယ်ရေးဝန်ကြီးဗိုလ်ချုပ်မြင့်ွယ်နဲ့ရုရှားဒုကာကွယ်ရေးဝန်ကြီးဖိုမင်တို့လက်မှတ်ရေးထိုးခဲ့ကြပါတယ်။